4ရက်9လ2005ခုနှစ်ခုကျမတို့ရုပ်ပိုင်းမှာနံပါတ်4ဖြစ်တဲ့ရူပကလာရူပကလာပါရုပ်တို့ရဲ့ပေါင်းဆက်ဖွဲ့စည်းနေတဲ့အပိုင်းကိုခုကျမတို့လေ့လာတဲ့နေရာမှာရုပ်တွေတဲကမနေ့တော့ကကမ္မဇရုပ်တွေရဲ့ပေါင်းဆက်ဖွဲ့စည်းနေတဲ့ကမ္မဇကလတ်တွေအကြောင်းစိတ်ဒဇရုပ်တွေရဲ့ပေါင်းဆက်ဖွဲ့စည်းနေတဲ့စိတ်ဒဇကလတ်တွေအကြောင်းကျမတို့သင်ပြီးသွားပြီเนาะဒီကနေ့ကျမတို့ဥဒ္ဒဇယုတ်တွေနဲ့အဟာရဇယုတ်တွေအကြောင်းဆက်ကြည့်မှာဖြစ်ပါတယ်။ဥဒ္ဒဇယုတ်တွေဆိုတဲ့အတွဲကြောင့်ဥဒ္ဒုတိဟူသောအကြောင်းကြောင့်ဖြစ်တဲ့ဥဒ္ဒဇဧကံယုတ်ဥဒ္ဒုတိဟူသောအကြောင်းကြောင့်ဖြစ်လာမယ်။ဥဒ္ဒုကြောင့်လည်းဖြစ်တယ်အခြားအကြောင်းတွေကြောင့်လည်းပါနေတယ်ဥဒ္ဒဇအနေကံယုတ်ဥဒ္ဒဇဧကံဥဒ္ဒဇအနေကံယုတ်တွေပေါ်မှာမူတည်ပြီးတော့ဒီယုတ်တို့သည်ဘလို့ပေါင်းဆက်ဖွဲ့စည်းတယ်လဲဆိုတဲ့ကလပ်ပုံစံအောင်ကျမတို့ကြည်သွားမယ်အဲ့ဒါဒီဓမ္မမေဆွေတို့တိထားခဲ့ပူရဲ့မှာကလပ်တွေမှာအဲ့ဒီလိုလေးသဘောလေးနဲ့မကြည်ထားဘူးဆိုအင်တန်ခက်တဲ့အပိုင်းတစ်ခုဖြစ်လာတယ်เนาะဒါကြောင့်ကျမတို့ကဒီနီးစနစ်ကလေးနဲ့ကျမတို့တော့ဒါကိုလည်းတေချာလေ့လာထားတယ်ကိုလေ့လာတဲ့အတိုင်းလည်းလက်ဆင့်ပြန်ကန်တာပဲအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီလိုကြည်ရမယ်ဆိုတော့ကြည်ပုံကြည်နေမရှိဘူးဓမ္မမေဆွေများဒါကျမနားလည်ထားတယ်လို့ကျမလေ့လာထားတယ်လို့ဒါအလွတ်လေကျမကကြက်တဲ့တိုက်ပါထားတော့လေဒါလေးနဲ့ကြည်တာဒါကြောင့်ဥဒ္ဒဇဧကံယုတ်ဆိုတဲ့အတွဲကြောင့်၄၅၄နှစ်တိတိတိ၁၂၃ဆိုတဲ့ယုတ်28ပါးထဲမှာဥဒ္ဓုတိဟူသောအကြောင်းတစ်မျိုးတည်းကြောင့်ဖြစ်တဲ့ဥဒ္ဒဇဧကံမရှိဘူးအကြောင်းတစ်ခုတည်းကြောင့်ဖြစ်တဲ့ဧကဇသည်၁၁ပါးပဲရှိမယ်ကမ္မဇဧကံ၉ပါးရဲ့စိတ်ဒဇဧကံ၂ပါးဆိုပြီးတော့ဘောင်း၁၁ပါးသည်ကံကြောင့်တော်၎င်းနော်စိတ်ကြောင့်တော့၎င်းတကြောင်စီကြောင့်သာဖြစ်တဲ့ဧကဇ။ဒါကြောင့်ဥဒ္ဒဇနဲ့ဥဒုကြောင့်ဖြစ်တဲ့ဧကံမရှိသလိုအာဟာရဧကံလည်းမရှိတဲ့အတွဲကြောင့်ဥဒ္ဒဇဧကံမရှိစွာကိုသိသွားပြီ။ဒါဆိုရင်ရုပ်တွေထဲမှာကံကြောင့်လည်းဖြစ်နိုင်တယ်စိတ်ကြောင့်လည်းဖြစ်နိုင်တယ်ဥဒုကြောင့်လည်းဖြစ်နိုင်တယ်အာဟာရကြောင့်လည်းဖြစ်နိုင်တယ်ဆိုတော့ရုပ်တွေထဲကနေပြီးတော့ဥဒုကြောင့်ဖြစ်တာဆက်စဉ်းစားမယ်ဒါဆိုဧကဇရုပ်ထဲမှာဧကံဆိုတဲ့ဧကဇရုပ်ထဲမှာကံမဇဧကံရှိမယ်စိတ်ဒဇဧကံရှိမယ်ဥဒဇမရှိဘူးဒါဆိုဒွိဇရုပ်ထဲစဉ်းစားကြစို့ဒွိဇရုပ်ကိုဒါလေးကနေတွင်နဲ့ပြန်ကြည့်မယ်နော်အဲ့ဒါလွယ်တဲ့နည်းလေးနဲ့ကျမတို့ကြည့်မယ်ဧကဇထဲမှာဆိုရင်ကျမတို့ကြည့်ခဲ့ရတာကမ္မဇဧကံရေစိတ်ဒဇဧကံရေဒါလေးရှိထားတယ်အဲ့တော့ဒါလေးကိုလည်းကျမတို့ကမြင်နေခဲ့ရမယ်ကမ္မဇဧကံဒီ၉ပါးပတာရယု၅ပါးဘာဝယု၂ပါးဟရယယု၁ပါးဇီဝိတယု၁ပါးစိတ်ဒဇဧကံဆိုတဲ့ကြောင့်စိတ်အကြောင်းတစ်ပါးတည်းကြောင့်ဖြစ်မှသည်ဝိညာဉ်ယု၂ပါးဒါဆိုရင်အဲ့ဒီဧကဇဧကံယုတ်တွေထဲမှာကံနဲ့စိတ်ပဲရှိတယ်အလားဥဒုမရှိဘူးအဟာရမရှိဘူးဆိုတာတွင်ပေါ်ပါပြီဒါဆိုရင်နောက်တစ်ချက်ဒွိဇယုတ်ကိုကျွန်တော်စဉ်းစားမယ်ဒွိဇဆိုတဲ့အကျွဲကြောင့်အကြောင်းနှစ်ပါးကြောင့်ဖြစ်တဲ့ယုတ်အကြောင်းနှစ်ပါးကြောင့်ဖြစ်တဲ့ဒွိဇယုတ်ဒီဘယ်အကြောင်းနဲ့ဘယ်အကြောင်းလဲလို့ကြည့်ရင်ဒီမှာတော့ငါဧကဇတော့ငါကံကြောင့်လည်းရှိမယ်စိတ်ကြောင့်လည်းရှိမယ်ကံစိတ်နှစ်မျိုးမဟုတ်ဘူးเนาะဒါလေးမြင်ရမယ်အခုဒွိဇမှာကြည့်လိုက်တော့စိတ်ကြောင့်ဖြစ်တာရှိမယ်ဥဒုကြောင့်ဖြစ်တာရှိမဲဆိုတာပေါ်လာတယ်။ဒါဆိုရင်စိတ်ကြောင့်ရောဥဒုကြောင့်ရောဖြစ်တာဒီ၄၅လေးနှစ်တိတိတည်းကဘယ်ရုပ်လဲလို့ကြည့်လိုက်တော့ဂောစရယုတ်၄ခုတည်းကတတ္တာယုံယုတ်တပါးဆိုတာလေးကျမတို့ကသွားတိမယ်။ဒါကိုဒါကြောင့်တတ္တာယုံတပါးဒီစိတ်ကြောင့်တော်၎င်းဥဒုကြောင့်တော်၎င်းဟဲ့လားစိတ်ဥဒုနှစ်ပါးလုံးကြောင့်ဖြစ်နိုင်တဲ့ဒွိဇယုတ်ပြန်ဖြစ်တယ်။နောက်တစ်ခါဆက်ကြည့်မယ်တိဇတိဇဆိုတော့နာမည်လေးကိုကိုကကြည့်ပြီးတော့ပြန်စင်းစားရင်အကြောင်း၃ပါးကြောင့်ဖြစ်မယ်ပေါ့ဘယ်အကြောင်းတွေလဲလို့ကျမတို့ကကြည့်လိုက်တော့စိတ်ကြောင့်လည်းရှိမယ်ဥဒ္ဓကြောင့်လည်းရှိမယ်အာဟာရကြောင့်လည်းရှိမယ်ဒါဆိုရင်တိဇယုတ်ဒီဘယ်ယုတ်လဲလို့ကြည့်လိုက်တော့လဟုတာဒီယုတ်၃ပါးဆိုတာပေါ်လာတိဇာဆိုတာရှိတယ်လို့စတုဇာကိုလည်းကျမတို့ကဆက်ကြည့်မယ်အကြောင်း၄ပါးလုံးကြောင့်ဖြစ်တဲ့စတုဇာယုတ်ကိုကြည့်လိုက်တော့စတုဇာယုတ်ဒီအကြောင်း၄ပါးဆိုတဲ့ကြောင့်ကံကြောင့်လည်းဖြစ်မယ်စိတ်ကြောင့်လည်းဖြစ်မယ်ဥဒ္ဓကြောင့်လည်းဖြစ်မယ်အာဟာရကြောင့်လည်းဖြစ်မယ်အကြောင်း၄ပါးလုံးကြောင့်ဖြစ်တဲ့စတုဇာယုတ်ဒီဘာယုတ်လဲလို့ကြည့်လိုက်တော့အာဝိနေဘောဂယုတ်ရှိရဲ့အာကာတတ္တပြိစေတာယုတ်တည့်ရဲ့ဆိုပြီး၉ပါးဖြစ်သွားပြီ ဟုတ်တလားပြီးလို့ရှိရင်အကြောင်းလေးပါလုံးကလွတ်တဲ့စတုဝိမုတ်ယုတ်လည်းရှိသေးတယ်စတုဝိမုတ်ယုတ်ဆိုတာဘယ်ယုတ်လဲလို့ပြောရင်လက္ခဏာယုတ်၄ပါးသည်ကံကြောင့်လည်းမဖြစ်ဘူးစိတ်ကြောင့်လည်းမဖြစ်ဘူးဥရုကြောင့်လည်းမဖြစ်ဘူးအာဟာရကြောင့်လည်းမဖြစ်ဘူးဟုတ်ပြီနော်အဲ့ဒီတော့ကျမတို့ကဒါလေးဒီဘယ်အပိုင်းကလဲဆိုရင်ရူပသမုဋ္ဌာန်အပိုင်းကဟုတ်ပြီနော်အဲ့ဒါကိုကျမတို့ကကလက်ပြန်ဖွဲ့တော့မယ်ဆိုရင်ကံကြောင့်ဖြစ်တဲ့ကမ္မဇရုပ်တွေကိုတွေ့တဲ့အခါမှာဧကဇတွေကကမ္မဇဧကံကံပါလာတွေလိုက်ရှာတယ်နောက်တစ်ခါစတုဇတွေမှာကံပါလာဒွိဇတွေမှာမရှိတိဇာတွေမှာမရှိစတုဇာတွေမှာကံပါတော့ဒီဟာလေးနှစ်ခုနဲ့ကျမတို့တွက်ခဲ့ရတယ်မင်းကတွက်ခဲ့ပြီးပြီဟုတ်ပြီနော်အဲ့တော့ကံပါလာကိုကြည့်လိုက်တော့ကံမဇဧကံကိုကံပါလာကြည့်လိုက်တော့ဒီကိုကိုကကြတော့ကံအကြောင်းတစ်ပါးတည်းမဟုတ်တဲ့အတွက်ကြောင့်ကံမဇအနေကံကိုဧကံကိုအနေကံကိုပေါင်းလိုက်တော့ကံမဇယူ18ပါးကိုမင်းကကလက်တွက်ပြီးသွားပြီဟုတ်ပြီနော်ပြန်မှတ်မိတယ်နော်အခုတခါမနေ့ကပဲတခါစိတ်နဲ့ပတ်သက်တာကျမတို့တွေ့ခဲ့ပြန်တယ်စိတ်ပါတဲ့အကွက်ကိုကြည့်လိုက်တော့ဧကဇထဲမှာလည်းစိတ်ရှိတယ်ဒွိဇထဲမှာလည်းစိတ်ရှိတယ်တိဇထဲလည်းစိတ်ရှိတယ်စတုဇထဲလည်းစိတ်ရှိတယ်ဆိုတော့ကျမတို့ကအဲ့ဒီမှာတွေ့လိုက်တဲ့အခါဧကဇထဲမှာပါတဲ့စိတ်ကစိတ်တစဧကံဖြစ်သွားမယ်ဒွိဇထဲမှာပါတာကစိတ်တစအနေကံတိဇထဲမှာလည်းအနေကံစတုဇာတွေကလည်းအနေကံဆိုတော့စိတ်တစအနေကံတွေတွက်လိုက်တော့အောက်ခြေကနေပြန်တွက်လိုက်တော့အဝိနေဘောဂယုရှိအကာသတ္တပြိစေတာယုတ်1ဆိုတော့6ရှိသွားပြီပြီးရင်တတ္ထယုတ်1 10ရှိသွားပြီလောဓာရီယုတ်3 23ပါးသည်စိတ်တစအနေကံဧကံ1အနေကံ23ဘောင်းလိုက်ရင်စိတ်တစယုတ်15ပါးပြီးထွက်သွားပြီဟုတ်ပြီနော်အဲ့ဒါမင်းကကလက်ဖွဲ့ပြီးပြီအခုဒီနေ့ဥရုအကြောင်းကျမတို့လေ့လာတော့မယ်ဆိုတော့ဥရုပါရာကိုကြည့်လိုက်တော့ဧကဇရဲမှာမရှိတဲ့အတွဲကြောင့်ဥဒဇဧကံမရှိစာချလိုက်ပြီဟုတ်ပြီနော်အနေကံနေရှာမယ်ဆိုတော့ဒွိဇရဲမှာဥရုရှိတယ်ဟုတ်သလားတိဇရဲမှာဥရုရှိတယ်စတုဇရဲမှာဥရုစတုဝိမုတ်ထဲမှာဆိုတော့ဘယ်အကြောင်းမှမဖြစ်တော့ထဲမတွေ့တော့ဘူးမြင်နေတော့အဲ့ဒီတော့ကျမတို့ကကြည့်လိုက်တော့ဒီနေရာမှာဒွိဇာထဲမှာပါတဲ့တတ္ထယုတ်သည်စိတ်ဥဒုဆိုတဲ့အတွက်ကြောင့်အကြောင်းနှစ်ပါးကြောင့်ဆိုတော့ဒီကြောင်းနဲ့ကြောင့်မဟုတ်ဘူးဖြစ်တဲ့အတွက်ကြောင့်အနေကံတိဇာထဲမှာပါတဲ့ဥဒုကလည်းဒီကြောင်းနဲ့မှမဟုတ်တော့အနေကံစတုဇာထဲမှာပါတဲ့ဥဒုကလည်းအနေကံဆိုတဲ့အတွက်ကြောင့်ဥဒဇာမှာအနေကံနေတွေ့တဲ့အခါမှာအာဝိနေဘောဂယုတ်ရှိအာကာသတ္တပြိစေတာယုတ်တိဆိုစတုဇာထဲမှာပါလာပြီးသွားပြီပြီးရင်ဒွိဇာထဲကတတ္ထာယုတ်တိပြီးရင်လဟုတာဒီယုတ်3ဆိုတော့ပေါင်းလိုက်ရင်73ပါးသည်ဥဒိဇာအနေကံမိဤဥဒိဇာဧကံမရှိအနေကံ73ပါးဖြစ်တဲ့အတွက်ကြောင့်ဥဒိဇာယုတ်ပေါင်း73ပါတော့ဒါဆိုရင်ကလတ်တွေဖွဲ့ကြတဲ့အခါမှာကျမတို့အမြဲပြောလို့ရှိတယ်ဧကံကိုမူတည်ဖွဲ့လို့ပြောလိုက်တော့ဧကံကဖွဲ့စရာမရှိတော့အနေကံနဲ့ဆက်စင်းစားမယ်အနေကံနဲ့မှစဉ်းစားတဲ့အခါမှာအဝိနေဘောဂယုတ်ရှိကိုကလတ်ဖွဲ့လို့ရမရဆိုစဉ်းစားရင်ဖွဲ့လို့ရရမယ်ဘာကြောင့်လဲသေးငယ်တဲ့မြူမုံလေးကအစကလတ်ဟာလားအဝိနေဘောဂယုတ်ရှိကရှိပြီးသားဆိုတော့သူ့ကိုထည့်ဖွဲ့မယ်ဆက်စင်းစားပြန်နေအာကာသတ္တပြိစေတယုတ်တပါကလက်ဖွဲ့လို့ရမလားဆိုတော့သူကယုတ်တစ်ခုနဲ့တစ်ခုကိုခြားထားယုံလောက်ပဲဆိုတဲ့အတွဲကြောင့်ကလက်ဖွဲ့လို့မရတဲ့အတွဲကြောင့်သူဒီအမြဲကြံမယ်တတ္ထယုတ်ကလက်ဖွဲ့လို့ရမလားလို့ကြည့်လိုက်တော့တတ္ထယုတ်ဒီအတန်ဖြစ်တဲ့အတွဲကြောင့်ကလက်ဖွဲ့တဲ့ထဲပါလို့ရမယ်လဟုဒါရီယုတ်သုံးလဲကလပ်ဖွဲ့လို့ရမယ်ဒီ idea လေးကိုအရင်စဉ်းစားတာစဉ်းစားနေစာမေးပွဲမှာတကယ်လို့မေးခဲ့ရင်လေဓမ္မမေးဆွေများအနေနဲ့ဟလာရူပကလပကိုအကြောင်းအကြောင်းကြောင့်ပေါ့စာမွေးဖြေမဲ့နေ့ကြတော့ဒုတိယဇင်ကြီးတစ်ဆင့်လုံးဖြေရပြီဆိုတော့လေဝီထိကလည်းကြည့်ရမယ်ဘုံကလည်းကြည့်ရမယ်ယုတ်ကလည်းကြည့်ရမယ်ကြည့်ရင်ကြည့်ရင်နဲ့ရူပကလပဒီ revision မပြန်ပြစ်လိုက်ဘူးဟုတ်လားကြည့်ဖို့ကြံသွားမယ်စာမွေးခန်းနဲ့လာလို့ဟာရူပကလပတွေကမေးလာရင်ကြောက်မနေနဲ့ဟာဒီစဉ်းစားနေနဲ့သွားဟုတ်ပြီနော်ဒါလေးကိုဓမ္မမေဆွေတို့နီးပေးခဲ့တာ တော့အဲ့ဒါလေးကိုမူတည်ပြီးတော့အခုကျမတို့ကကလပ်ဖွဲ့တော့မယ်ဆိုတော့ကလပ်ဖွဲ့ရမှာဒီ73မှာတည်းက72ပါကိုကလပ်ဖွဲ့ရတော့မယ်ကလပ်ဖွဲ့တဲ့နေရာမှာစဉ်းစားကြဆိုနံပါတ်1အာဝိနေဘောဂယုတ်ရှစ်သည်ဥဒုကြောင့်ဖြစ်တဲ့အာဝိနေဘောဂယုတ်ရှစ်သည်သူ့ကြီးတက်တက်နေနိုင်လားနေလို့မရဘူးလားမရဘူးဆိုတော့ဘယ်သူနဲ့ပေါင်းနေမှာလဲနေလို့ရလားမရဘူးလားကံကြောင့်ဖြစ်တဲ့နေရာမှာသာအဝိနေဘောဂယုတ်ရှိသည်နေလို့မရတာသူသည်အဲ့ဒီကြရင်ဇီဝိတနဲ့ပေါင်းရတယ်။ကြံတဲ့စိတ်ဥရုဟာရမှာနေလို့မရဘူးလား။ရတဲ့အတွက်ကြောင့်သူကြီးတက်တက်ကိုကလတ်တစည်းတွေ့ရတော့မယ်။နားလည်ပြီနော်။ဓမ္မမိတ်ဆွေတို့ကနေလို့ရလားဆိုတော့မရဘူး။မရဘူးလားဆိုရင်ရမယ်။အဲ့လိုဖြစ်နေရောနော်။ဒါဆိုလို့ရှိရင်အဝိနေဘောဂယုတ်ရှိသည်သူကြီးတက်တက်နေလို့ရပြီရှစ်ခုဖြစ်တဲ့အတွဲကြောင့်နာမည်လေးအနေနဲ့ကျမတို့ကယူလိုက်တဲ့အခါမှာရှစ်ခုသည်ရှစ်ခုလုံးဖြစ်တဲ့အတွဲကြောင့်အထေကဖွဲ့ထားတာဖြစ်တဲ့အတွဲကြောင့်ကလတ်ဟုတ်ပြီနော်ဒီရှစ်ခုသည်ဘသူရဲ့စောင့်ရှောက်မှုပါသေးလဲဘာနေနဲ့မှရောစရာမလိုတော့တီးကြဆိုတော့သုဒ္ဓသုဒ္ဓနဲ့အထကမှာအသည်သုဒ္ဓမှာလာပေါင်းလိုက်တော့ဘာဖြစ်ပြီလဲသုဒ္ဓတကကလတ်စီပြီးသွားပြီဒါအလွယ်ဆုံးနည်းလေးပဲပြောပြလိုက်တာကဲနောက်တစ်ချက်အဲ့ဒါပြီးသွားပြီဆိုတော့ကျမတို့ကဒါဒီကလတ်ဖွဲ့ပြီးသွားပြီဖြစ်တယ်ဒါလေးမြင်သွားပြီကဲဒါဆိုရင်နောက်ကလတ်တွေ့မယ်ဘာတွေ့ရအောင်လဲဆိုတော့တတ္တယုတ်ကြောင့်တွေ့ရတော့မယ်ဟုတ်လားတတ္တယုတ်ကိုတွေ့တဲ့နေရာမှာတတ္တယုတ်သည်သူကြီးတက်တက်နေလို့ရပါမလားမရတဲ့အတွေ့ကြောင့်ဘသူအမာခံပြန်ပါရမလဲအာဝိနေဘောဂယုတ်ရှစ်ပါမယ်ဆိုတော့ပေါင်းလိုက်တော့ဘယ်လောက်ဖြစ်သွားလဲ၉ပါးလာဖြစ်ပြီ၉ပါးဒီ၉ပါးဖြစ်တဲ့အတွဲကြောင့်ပါဠိလို၉ခုလုံးကိုနဝကဖွဲ့ထားတဲ့အတွဲကြောင့်ကလတ်တတ္တဘသူပါတဲ့နဝကလည်းတတ္တကိုကလတ်ဖွဲ့နေတာဖြစ်တဲ့အတွဲကြောင့်တတ္တနဝကကလတ်ဖြစ်သွားတယ်လွယ်လွယ်လေးနီးလေးပဲနီးလေးပဲတိဖို့လိုတယ်ကျမတို့တို့ကအဲ့ဒီလိုမတိခဲ့ရတော့လေတိတ်ပင်ပန်းခဲ့တာကြဲ့ရတာခုရပြီနော်ကဲအဲ့ဒါပြီးသွားပြီဆိုလို့ရှိရင်ကျမတို့ကဘသူသူ့လဲကလတ်ဖွဲ့ပြီးသွားပြီဆိုတော့ဘသူကိုဖွဲ့ဖို့ကြံသေးလဲလို့ရှာလိုက်တော့လဟုတာရီယုတ်၃ပါးလဟုတာရီယုတ်၃ပါးဆိုတာစိတ်ချမ်းသာတဲ့အခါမျိုးရဲ့ဥရုတွေတာယာတဲ့အခါရဲ့အာဟာရတွေပြည့်ဝနေတဲ့အချိန်မှာဖြစ်လာတဲ့ရုပ်တို့ရဲ့လင်းမြန်ခြင်းရုပ်တို့ရဲ့နူးညံ့ခြင်းရုပ်တို့ရဲ့အမှုမှာခံညာခြင်းဆိုတော့သူ့ကိုလဟုတာကိုကလပ်ဖွဲ့တဲ့အခါမှာအမြဲမှတ်ခဲ့လဟုတာနဲ့ဖွဲ့ရင်အသစ်မဖွဲ့ပဲမူလရှိပီးသားမှာပေါင်းယုံမယ်ဟုတ်လားရှိပီးသားမှာပေါင်းယုံမယ်ဆိုတော့ရှိပီးသားဒီဘာတွေလဲလို့ကြည့်လိုက်တော့အဝိနေဘောဂယုတ်ရှစ်ထဲမှာဘာထက်ထဲမယ်သုတ်ထက်ထက်ကကလတ်ဆိုတဲ့ဟောရီရှစ်ပါးထဲမှာလဟုတာပေါင်းယုံပဲဆိုတော့ကျမတို့ကဒီမှာလဟုတာ၃ပါးထဲပေါင်းလိုက်တော့ဘယ်လောက်ဖြစ်ပြီလဲဆက်တပါဟုတ်လားစတိကိုပါဠိလိုဧကဒတကကလတ်ဖြစ်တဲ့အတွဲကြောင့်အဖွဲစည်းဖြစ်တဲ့အတွဲကြောင့်ဒါဆိုရင်စတိသည်ဧကဒတကအဲ့ဒီစတိသည်ဧကဒတကလို့စတိဖြစ်ရတာဘယ်သူကြောင့်လဲလို့ကြည့်လိုက်တော့လဟုတာကြောင့်ပါဖြစ်တဲ့အတွဲကြောင့်အဲ့ဒီဟာကိုအရှိမနာမည်တက်လိုက်တော့လဟုတာဒီဧကဒတကလွယ်သွားပြီနော်အရှိနေမို့ဆိုပါဠိအစဉ်ကိုရမှာမဟုတ်နောက်တစ်စည်းကြတော့ရှေ့တစ်စည်းမှာဖတ်ယုံမဲဆိုတော့ရှေ့တစ်စည်းမှာပါထားတာကရှေ့မှာတော့ငါပါခဲ့တာကပါဠိပါထားလေအဝိနေဘောဂယုတ်ရှေ့ရှိပြီးသားရဲ့တတ္ထာယုတ်တရှိပြီးသားထဲမှာအခုဘာပေါင်းမယ်လဟုတာ၃ပေါင်းလိုက်မယ်ဆိုတော့ဒီ6ထဲမှာ3ပေါင်းလိုက်တော့ဘယ်လောက်ဖြစ်သွားမလဲ12ဖြစ်သွားမယ်ဟုတ်လား12ကိုပါဠိလိုဒွါဒတကလို့ခေါ်မယ်ဖွဲ့ထားတာဖြစ်တဲ့အတွဲကြောင့်ကလတ်လို့ခေါ်လိုက်မယ်ဘယ်သူကြောင့်ဖြစ်တဲ့12လဲဆိုရင်မူလရှိတဲ့တတ္ထနဲ့လဟုတာပေါင်းတော့ပါတာလေးကိုနာမည်တက်ပြီးပြောလိုက်တော့တဒ လဟုတာဒီဒွာဒတကကလရှင်းလားမသိပါဒါဆိုရင်နောက်ထပ်ဖွဲ့เสียကြံသေးလားမကြံရင်ဥဒ္ဒဇကလဘယ်နှစီးထွက်သွားလဲ၄စီးဖြစ်တဲ့အတွက်ကြောင့်ဥဒ္ဒဇကလ၄စီးဆိုဖြစ်သွားပြီရှင်းမလားအဲ့တော့ဥဒ္ဒဇကလဘယ်နှစီးလဲ၄စီးအဲ့ဒါလေးကိုတွေ့ရ